မြန်မာနိုင်ငံမှာ COVID-19 ကယောဂကူးစက်ခံရသူနောက်ထပ်3ဦးဒီနေ့မှထပ်မံတွေ့ရှိခဲ့တာကြောင့်ယောဂကူးစက်ခံရသူစုစုပေါင်း290ရှိသွားပြီလို့ကျန်းမာရေးနဲ့အကသာဝန်ကြီးဌာနကဒီနေ့ဇွန်လ21ရက်ည7နာရီသတင်းထုတ်ပြန်ချက်မှာပြောလိုက်ပါတယ်။တခွဲနမူနာစုစုပေါင်း109ခုကိုဒီနေ့စစ်ဆေးခဲ့တာမှာယောဂဘိုးတွေ့ရှိသူ3ယောက်ကိုထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့ပြောပါတယ်။အခုနောက်ဆုံးယောဂဘိုးတွေ့ရှိသူ3ယောက်စလုံးဟာကာတာနိုင်ငံကပြန်လာတဲ့သူတွေဖြစ်ကြပြီးတော့အသွားလာကန့်သတ်ထားရှိသူတွေဖြစ်တယ်လို့ပြောပါတယ်။သူတို့3ဦးစလုံးဟာအသက်23နှစ်ကနေ35နှစ်ကြားမျိုးသားတွေဖြစ်ကြပြီးတော့ပဲခူးတိုင်းလက်ပန်းမြို့နယ်၊မန္တလေးတိုင်းလယ်ဝေးမြို့နယ်နဲ့ရန်ကုန်တိုင်းကြောက်တာမြို့နယ်တွေကဖြစ်ကြပြီးတော့တတ်မှတ်ထားတဲ့ဆေးရုံတွေမှာကုသမှုတွေဆက်လုပ်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။တခွဲတီပြူလူနာတွေတဲကနှစ်ကြိမ်ဇက်တိုက်ပိုးမထွေးတဲ့သူ၄ဦးထပ်ပြီးတော့တွေ့ရှိတာကြောင့်အခုဆိုရင် COVID-19 ယောဂါပိုးကင်းစင်သူအရေအတွက်ဟာ200အထိရှိလာပြီဖြစ်ပြီးတော့ဒီတဲက183ယောက်ကိုဆေးရုံဆင်းဝင်ပေးပြီးတတ်မှတ်ထားတဲ့နေရာတွေမှာဆက်ပြီးတော့အသွားအလာကန့်သတ်စောင့်ကြည့်နေတယ်လို့ပြောပါတယ်။မနေ့ဇွန်လ20ရက်နေ့ကနေဒီနေ့ဇွန်လ21ရက်နေ့နေ့လယ်12နာရီအတွင်းနောက်ထပ်စောင့်ကြည့်လူနာသစ်24ဦးရှိတယ်လို့ကျန်းမာရေးနဲ့အကသာဝန်ကြီးဌာနကပြောပါတယ်။အခုချိန်ထိတော့မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးတဲ့သူ6ဦးရှိတယ်လို့လည်းအတည်ပြုထားပါတယ်ခင်ဗျာ။